အိန္ဒိယနိုင်ငံဝန်ကြီးချုပ်ကအခုနှစ်နှောင်းပိုင်းရွေးကောက်ပွဲပြီးရင်သူ့အနေနဲ့နိုင်ငံကြီးကနေအနားယူတော့မယ်လို့ပြောဆိုလိုက်ပါတယ်။တောက်ကြာနေသတင်းစာရှင်းလင်းပွဲပြုလို့ရမှာအသက်82နှစ်အရွယ်ရှိပြီဖြစ်တဲ့မစ္စတာမန်မိုဟန်ဆင်းကအခုနှစ်ထဲပြုလို့မယ်ရွေးကောက်ပွဲအပြီးအစ်စ်တက်လာမယ်ဝန်ကြီးချုပ်ရဲ့လက်ထက်ကိုအာဏာလွှဲပေးမယ်လို့ပြောဆိုလိုက်တာပါ။တကယ်လို့သာလက်ရှိအုပ်ချုပ်နေတဲ့သူ့ရဲ့ Congress ပါတီကသာတတိယကြိမ်ဆက်ပြီးတော့အနိုင်ရခဲ့မယ်ဆိုရင်ဝန်ကြီးချုပ်တာဝန်ကိုမစ္စတာယာဟူဂန်ဒီကဆက်ခံတဲ့နဲ့ဆိုပြီးတော့သူကပြောဆိုလိုက်ပါတယ်။ဒါပေမဲ့နိုင်ငံနဲ့တကွန်းစစ်တမ်းကောက်ယူနေရမှာအများပြည်သူတွေကတော့နရန္ဒရာမိုဒီဦးဆောင်တဲ့အတိုက်ခံဘာရာတီယာဂျနတာပါတီကိုရွေးကောက်ပွဲမှာအနိုင်ရဖို့ရှိတယ်ဆိုပြီးတော့ပြောဆိုနေကြပါတယ်။မစ္စတာမိုဒီသာဝန်ကြီးချုပ်ဖြစ်လာမယ်ဆိုရင်ဒုက္ခရောက်ကုန်ကြလိမ့်မယ်ဆိုပြီးတော့မစ္စတာမန်မိုဟန်ဆင်းကပြောပါတယ်။မစ္စတာမိုဒီဟာနိုင်ငံရဲ့အနောက်ပိုင်းဂူဂျရတ်ပြည်နယ်ရဲ့ဝန်ကြီးချုပ်ဖြစ်ပြီးတော့2002ခုနှစ်သူ့ရဲ့ပြည်နယ်ထဲမှာအာဏာရပြီးမကြခင်ဖြစ်ပွားခဲ့တဲ့မွတ်စလင်စန့်ကျင်လှုပ်ရှားမှုကိုကင်တွေ့ရမှာအားနည်းခဲ့တယ်လို့ဆိုပါတယ်။အဲ့ဒီရေခင်းတုန်းကလူပေါင်း1000ကျော်တေဆုံးခဲ့ရပါတယ်။မစ္စတာမိုဒီကိုထောက်ခံသူတွေကတော့အဲ့ဒီဖြစ်ရဖြစ်ပွားပြီးတဲ့နောက်ပိုင်းမှာသူဟာအုပ်ချုပ်ရေးကိုပိုင်ပိုင်နိုင်နိုင်လှုပ်လာနိုင်ခဲ့ပြီးတော့တိုးတက်အောင်လှုပ်ဆောင်နိုင်ခဲ့တဲ့အတွက်မွတ်စလင်တွေအပါအဝင်ပြည်နယ်အတွင်းမှာရှိတဲ့လူပေါင်းတန်ပေါင်း60ရဲ့ထောက်ခံမှုကိုရလာခဲ့သူဖြစ်တယ်လို့ပြောပါတယ်။